NLD အမျိုးသားဒီမိုကရေစီဖွဲ့တကူစစ်ကောင်စီက2020ရွေးကောက်ပွဲမဲမတမမှုရှိတယ်ဆိုတဲ့ဆွဆဲချက်နဲ့ဖြတ်သိမ်းပြစ်နှိုင်ခြင်းရှိနေတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးဒါဟာစစ်ကောင်ဆောင်တွေမြန်မာနိုင်ငံကိုနှစ်ရှည်လာမြောက်အုပ်ချုပ်နိုင်ဖို့အတွက်လုပ်နေတာဖြစ်ကြောင်း NUG အမျိုးသားညီညွတ်ရေးအစိုးရအဖွဲ့ပြောခွင့်ရဖြစ်တဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ဝင်ကြီးဒေါက်တာဆာဆာကပြောကြားလိုက်ပါတယ်စစ်ကောင်စီကအခန့်အထားတဲ့ရွေးကောက်ပွဲကော်မရှင်က NLD ကိုရွေးကောက်ပွဲဝင်ခွင့်ပိတ်ပင်ကြောင်းကြေညာချက်ဟာလူမှုဆန္ဒကိုဆန့်ကျင်ပြီးစစ်အုပ်ချုပ်မှုတက်တန်းရှည်အောင်ဒီမိုကရေစီကိုဗျံပြုံတင်းတင်းချိုးဖောက်နေတာဖြစ်ကြောင်းဒေါက်တာဆာဆာကရိုက်ဂျာစ်ရဲ့မေးမြန်းချက်ကိုအီးမေးလ်ကနေပြန်ကြားခဲ့တာဖြစ်ပါတယ်နိုဝင်ဘာရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တဲ့အတွက် NLD ပါတီကိုဖျက်သိမ်းမလားမဲမတမာမှုကျူးလွန်ခဲ့သူတွေကိုပဲအရေးယူမလားဆိုတာကိုစဉ်းစားဆောင်ရွက်သွားမှာဖြစ်ကြောင်းနေပြည်တော်မှာတောက်ကြနေခြင်းပါတဲ့ပြည်တော်စုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေတွေ့ဆုံပွဲမှာစစ်ကောင်စီကနေခန့်ထားတဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးသိန်းစိုးကပြောကြားခဲ့တာပါစစ်တပ်အာဏာသိမ်းပြီးချိန်ကလေးကနိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်ပါဝင်NLD ခေါင်းဆောင်ပိုင်းတွေကိုဖမ်းဆီးထားတာဖြစ်ပြီးပါတီဝင်အတော်များများကတော့ထွက်ပြေးတိမ်းရှောင်နေရတာပါ February 1ရက်စစ်တပ်အာဏာရယူရာမှာအဓိကအကြောင်းပြချက်ကရွေးကောက်ပွဲတွင်မဲမတမမှုရှိတယ်ဆိုတဲ့ဆွဆွဲချက်ဖြစ်ပြီးနိုင်ငံတကာအတိုင်းဝန်းကရော NLD ကပါဒီအကြောင်းပြချက်ကိုလက်မခံကြပါဘူးစစ်တပ်ကတော့နှစ်နှစ်တွင်းရွေးကောက်ပွဲအစ်စ်ကိုပြန်ပြီးကျင်းပပေးမယ်လို့ကြေညာပေးထားပါတယ်